Ukraine nuclear science ဆက်ယုံအကြီးအကဲကိုရုရှားကပြန်ပေးဆွဲသွားတယ်လို့ Ukraine ဘက်ကဆွဆွဲလိုက်ပါတယ်။ရုရှားတပ်ဖွဲ့တွေသိမ်းယူထားတဲ့ဥရောပရဲ့အကြီးဆုံး nuclear science ဆက်ယုံ Zaporizhzhia ညွှန်ချုပ်ကိုရုရှားတပ်တွေကတောက်ကြနေညနေ၄နာရီလောက်မှာဖမ်းသွားတယ်လို့ Ukraine nuclear company Anagotom ဥက္ကဋ္ဌကဒီနေ့ပြောလိုက်ပါတယ်။ Ihor Musharraf ရဲ့ကားကိုတားပြီးမျက်နှာအုပ်ဖမ်းဆီးခေါ်ဆောင်သွားတာဖြစ်ပြီးပေးနေရကိုဖမ်းသွားတယ်ဆိုတော့မသိရသေးဘူးလို့ Anagotom Company ဥက္ကဋ္ဌ Petro Kutin ကပြောလိုက်တာပါ Musharraf ကိုအခုလိုဖမ်းသွားတာက Ukraine နိုင်ငံရဲ့လုံခြုံရေးဥရောပရဲ့အကြီးဆုံး nuclear ဆိုင်စက်ယုံကြီးရဲ့ဘေးကင်းလုံခြုံရေးကိုအန္တရာယ်ဖြစ်စေနိုင်တယ်လို့လည်းဥက္ကဋ္ဌ Kutin ကဆက်ပြောပါတယ်ဒါကြောင့် nuclear ဆိုင်စက်ယုံညွှန်ချုပ်ကိုအမြန်ဆုံးပြန်လွှတ်ပေးဖို့ဥက္ကဋ္ဌ Kutin ကတောင်းဆိုလိုက်ပြီးကုလသမဂ္ဂနည်းမျိုးဆိုင် Agency IAEA ကလည်းဒီကိစ္စရုရှားဘက်ကပြန်ဖြည့်ရှင်းပေးဖို့တောင်းဆိုပါတယ်ဒါပေမဲ့ရုရှားဘက်ကတော့တုံ့ပြန်တာမရှိသေးပါဘူးဒီတော့အတွင်းရုရှားထိန်းချုပ်ပြီးသားယူကရိန်းဒေသတချို့မှာရုရှားကဆန္ဒခံပွဲတွေလုပ်ပြီးသူ့ပိုင်တဲ့နယ်မြေတွေအဖြစ်သွတ်သွင်းခဲ့ပြီးတဲ့နောက်တရက်ကြာဒီနေ့မှာတော့ယူကရိန်းတပ်တွေကနိုင်ငံရဲ့အရှေ့ပိုင်းကလိုင်မန်မြို့မှာထောင်ထဲချီတဲ့ရုရှားတပ်တွေကိုပြန်ဝိုင်းထားတယ်လို့ပြောနေပါတယ်ခင်ဗျ